အမေရိကန်အစိုးရအစိုးရအစိမ့်တာဝန်ရှိသူတဦးနဲ့ဂျာကာလအမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်တဦးတို့ကြားဆက်သွယ်ပြောဆိုခဲ့တဲ့အပေါ် NUG ကိုအတိအမှတ်ပြုဖို့အမေရိကန်အစိုးရကစဉ်းစားနေတဲ့လက္ခဏာလားဆိုတဲ့မေးခွန်းထွက်လာပါတယ်ဒီမေးခွန်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်အပြတ်ငင်းဆိုတာမျိုးမရှိသလိုဟုတ်မှန်ကြောင်းအတိအပြုပြောဆိုတာမျိုးလည်းမရှိခဲ့ပါဘူး
Well, what we have said is that we engage.
ဒီမှာဆိုပြောချင်တာကဒီမိုကရေစီပြန်ရတာမြင်ကျင်နေဆိုတာကိုရှင်းရှင်းလင်းလင်းပြသနေကြတယ်။မြန်မာလူလူနဲ့အတူကျွန်တော်တို့ရက်တည်တယ်ဆိုတာပါပဲ။မြန်မာလူလူအပေါ်ကျွန်တော်တို့ရဲ့ခိုင်မာတဲ့ထောက်ခံမှုတစ်စိတ်တစ်ပိုင်းအနေနဲ့ဒီမိုကရေစီနှိမ့်ချအုပ်ချုပ်ရေးကိုပြန်ထူထောင်ဖို့ကြိုးစားနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဒီမိုကရေစီလိုလားတဲ့အစုအဖွဲ့တွေနဲ့ကျွန်တော်တို့ဆက်သွယ်ပြောဆိုပါတယ်။ဒီကနေ့ထိဆိုရင်ဒူးဝင်ကြီးရှာမန်သာမကအရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာဌာနကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးလည်းပါပါတယ်သူတို့တွေဟာ NUG ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့မှုပါတယ်ဒီဆက်သွယ်မှုကိုဘိုးဘီအလေးနဲ့ဆက်လုပ်သွားပါမယ်ဒူးဝင်းကြီးရှာမန်နဲ့ဒေါ်စင်မောင်တို့ပြီးခဲ့တဲ့သတင်းဘက်ကစကားပြောခဲ့ချိန်တွင်မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုအမေရိကန်ကဆက်ပြီးထောက်ခံသွားရေးအပအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးလှုပ်ဆောင်နေတဲ့ဂျိုးပန်းနေမှုတွေနဲ့ပတ်သက်တာကိုဆွေးနွေးခဲ့ကြပါတယ်ဒါ့အပြင်COVID-19 ရောဂါကြောင့်ထိခိုက်ခံစားနေရတာနဲ့မြန်မာလူထုအတွဲအထူးလိုအပ်နေတဲ့လူသားစာနာမှုအကူအညီပေးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်လို့ပြောခွင့်ရ Net Press ကပြောပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းနီရှာမန်နဲ့ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်တို့ဆက်သွယ်ပြောဆိုခဲ့တဲ့သတင်းထွက်လာပြီးတဲ့နောက် NUG ပေါ်အမေရိကန်အစိုးရရဲ့သဘောထားအပြောင်းအလဲရှိလာတော့မလားဆိုတာဗိုးပြီးစိတ်ဝင်စားလာကြတာပါ။အမေရိကန်နိုင်ငံခြားရေးဌာနကတာဝန်ရှိသူအသီးသီး NUG နဲ့ဆက်သွယ်ပြောဆိုတာတွေရှိထားပါတယ်ဆိုပေမဲ့လည်းဒူးဝင်ကြီးဝင်းနီရှာမန်ဟာအခုချိန်ထိဆိုရင်အမေရိကန်အစိုးရအဖွဲ့တွေက NUG နဲ့ဆက်သွယ်ပြောဆိုခဲ့တယ်လို့တရားဝင်ထုတ်ပြန်ထားတဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူတူဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုကိုယ်စားပြုတဲ့တရားဝင်အစိုးရဖြစ်ဘယ်အဖွဲ့အစည်းကိုအတိမတ်ပြုမလဲဆိုတာလာမယ့်စက်တင်ဘာလကုလသမဂ္ဂထွေထွေညီလာခံအတွင်းသုံးသပ်ဆုံးဖြတ်မယ့်အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ Credentials Committee လို့ခေါ်တဲ့ကုလသမဂ္ဂမှာနိုင်ငံတို့ရဲ့တရားဝင်ကိုယ်စားပြုမှုကိုစမ်းစစ်သုံးသပ်ပြီးအထူးရည်ညီလာခံကိုတင်ပြရတဲ့ကောမဒီကိုအဖွဲ့ဝင်ခုနှစ်နိုင်ငံနဲ့ဖွဲ့စည်းထားပါတယ်။ကျင်းပဖို့ရှိတဲ့85ချိန်မြောက်ကုလသမဂ္ဂအထူးရည်ညီလာခံအတွက် Credentials Committee ရဲ့အဖွဲ့ဝင်နိုင်ငံတွေကတော့ American, တရုတ် Russia, Iceland, Papua New Guinea, Trinidad and Tobago, Tanzania နဲ့ Uruguay နိုင်ငံတို့ဖြစ်ပါတယ်။